ကချင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်းစာနာအထိလက်နက်ကြီးနဲ့ပစ်ခတ်နေတာတွေရှိသလိုနမ်တင်းမြို့နယ်ကရွာတရွာမှာလက်နက်ကြီးကြီးကျရောက်ခဲ့တာကြောင့်အရသာတအူးသေဆုံးတအူးဒဏ်ရာရခဲ့ပါတယ်။ကာမိုင်းနဲ့အတူတနိုင်းဘက်မှာတိုက်ပွဲကြပိတ်မိနေသူတွေလည်းစစ်ဘေးလွတ်ရာကိုခေါ်ယူဖို့အခက်အခဲတွေရှိနေဆဲဖြစ်ပါတယ်။ကချင်ပြည်နယ်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့ဒီလ7ရက်နေ့ကအစိုးရတပ်မတော်ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာနဲ့ KIA တပ်စခန်းအနည်းဆုံး၄နေရာလောက်ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ရာကစနေရက်နေ့မှာရင်ဆိုင်တိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်ဒီကနေ့မနေ့အစောပိုင်းမှာတော့နမ်တီမြို့နယ်ကချေးရွာတရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်လူထိခိုက်အသေးပျောက်ရှိခဲ့တယ်လို့လိုင်စာအနည်းကိုလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ကချင်ပြည်နယ်ကစစ်ဆောင်တွေကိုကူညီနေသူတဦးကပြောပါတယ်
ကိုဒီလက်နမ်ကြီးတဲ့မှာတော့ဟိုဟာလူတယောက်ချိနေဖို့ဘုံခါတမှာဒီလက်နားနိုင်တော့မှာရွာတဲ့ကိုလက်နဲ့ကြည့်ကြည့်ထဲတယ်အဲလုံးအင်းချက်ချိတယ်နဲ့အယောက်သားတော့ထုံသွားတယ်မိန်းမတဲ့တညာနဲ့ဒီတော့အာမင်းရလည်းကတော့မလဲလက်နဲ့ကြည့်တော့တော်တော်လေးကြည့်တယ်လို့ပြောလေးကတော့ဆက်နိုင်နောက်ပိုင်းတော့ဆက်နိုင်တဲ့နိုင်ကြလောက်မှာတည်းအဲ့ဒီမှာတော့ဟိုလက်နဲ့ကြည့်ဆယ်လုံးတော့ပြန်ပြစ်တယ်လို့ပြောချိတာခိုက်တာတော့မကြောက်ဘူးပြော
တွန်ဘုံခရွာမှာကြောက်တဲ့လက်နေကြီးကြီးကိုအစိုးရတပ်မတော်ဘက်ကပြစ်ခတ်တာလို့ပြောဆိုတာတွေရှိပေမဲ့တရားအတည်ပြုချက်တော့မရသေးပါဘူး။လိုင်စာအနည်းကအခြေအနေကိုမေးမြန်းဖို့ KIO ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်ဖုန်းပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။စနေနေ့ကလိုင်စာအနီးဘန်တောင်ရွာမှာတိုက်ပွဲတစ်ကြိမ်တနိုင်းမြို့နယ် KIA တပ်မှနေအခြေဆိုင်ရာအော်လော့ရွာအနီးမှာတစ်ကြိမ်နဲ့အင်းတော်ကြီးဒေသမှာတစ်ကြိမ်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA ပါဝင်ဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အင်းတော်ကြီးဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်မန်ဝဲရွာသား150ကျော်ဟာကားမိုင်းမျိုးဘက်ကိုတင်းရှောင်ဖို့ပြင်ဆင်ထားပေမဲ့လောလောဆယ်မှာအခက်အခဲတွေရှိနေကြောင်းဖားကံမျိုးနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကပြောပါတယ်
။ကျောင်းစီရနေပြီးတော့မှလူမျိုးဖားကဦးစိန်ကြီးနဲ့ဟိုဦးလာဆိုင်ဆိုတော့တူတယ်။ဒီကတူတော့သူကတက်ကနေပြီးတော့မှသူပဲပေါင်းပေါင်းပြည့်ပြည့်ထားပါမယ်ထိထိထားပါမယ်ဆရာဒီနေ့တည်းကျတော့သူကမလို့ဦးတွေသူပဲသူပို့ပြီးမှသူကသူကတောင်းပန်ပြီးတော့ပြုတ်ပြန်တာ။ဒါကလူမျိုးတွေဒုက္ခရောက်နေတယ်သမမူကမလာဆိုင်ပြီးကွာအဲ့ဒီကလေးက6ဝက်ကနေပြီးတော့မှလုံးတုံ့ပြန်လာမလားပဲလို့လာမလဲမသိဘူးကျွန်တော်တို့ကအဲ့ဒီအရာလေးလာလဲနေပြောက်ထွက်လဲနေပြီးကားမိုက်ရတယ်ဒီကားမိုက်မှာအရာနည်းလို့ထားတယ်မိုးကြီးမှလည်းလို့ထားတယ်အတလုံးလို့ထားတယ်တရား
စစ်ဆောင်တွေဟာဒီကနေ့ညနေမှာတော့6ဝက်ရွာကိုရောက်နေပြီလို့လည်းပြောပါတယ် KIA တပ်မှနဲ့အခြေပြုရာတနိုင်းမြို့နယ်အောင်လော့ရွာဘက်ကစစ်ဆောင်တွေကိုတော့တနိုင်းမြို့ကိုခေါ်ယူဖို့အတွက်အစိုးရတပ်မတော်ကခွင့်မပြုသေးကြောင်းလည်းတနိုင်းမျိုးကကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ
်။ဟိုညတော့ညနေတယ်ခင်ဗျာ။ဒါလည်းဟိုအဲ့ဒီမှာမကြောက်ကြလို့ပြောတော့သူတို့တို့လည်းအဲ့ဒါပြောတာညလို့တော့မရဘူး။သူတို့အကောင်းစားလာမယ်လို့တော့ပြောရတယ်။ဒါနဲ့သွားလို့များဖြစ်လာလို့ရှိရင်လည်းတာဝန်မရှိဘူးလို့ပြောတယ်ညပြောတာ။ဟိုအရောက်နှစ်ပေါင်းပေါင်းချီရှိနေတယ်ကျွန်တော်တကယ်ရရှိတယ်ခင်ဗျာ။အောင်လက်ကတော့တော့အတွဲတော့ဖြစ်နေတယ်။ဆက်ဆက်ဖြစ်နေရတာ။
တချင်ပြည်နယ်မှာဒီလ7ရက်နေ့မှာစတင်တဲ့တိုက်ပွဲတွေအပေါ်အစိုးရတပ်မတော်က KIA အပေါ်ထိုးစစ်ကြီးတရားစင်ပြီးတိုက်ခိုက်တာအဖြစ်ပြောဆိုတာတွေရှိပေမဲ့စစ်ရေးတုံးသက်သူတွေကတော့ဒီလ6ရက်နေ့ကဖြစ်ပွားတဲ့ဖားကံမြို့နယ်ကတရားညီတော်တိုက်ပွဲအပေါ်လက်တုံ့ပြန်တာဖြစ်နိုင်ကြောင်းပြောဆိုထားပါတယ်